မြန်မာနိုင်ငံအတွက်ဒေါ်လာတန်း2000အကူအညီပေးမဲ့ကမ္ဘာ့ဘဏ်ကအချင်းပြတ်ခြားဆောင်မှု NDN နဲ့ပတ်သက်လို့သတိထားစောင့်ကြည့်သွားမှာဖြစ်တဲ့အကြောင်းပြောလိုက်ပါရစေ။မကြာသေးခင်နှစ်တွေအတွင်းအပြောင်းလဲတွေတွေ့မြင်လာရတဲ့မြန်မာနိုင်ငံမှာလက်စစ်တားရရှိရင်းနဲ့ကျန်းမာရေးဆောင်ရှောက်မှုအတွက်အကူအညီပေးဖို့ကြေညာခဲ့ပေမဲ့မတမာမှုတွေမဖြစ်အောင်စောင့်ကြည့်မှာဖြစ်တဲ့အကြောင်းကမ္ဘာ့ဘဏ်ရဲ့ဥက္ကဋ္ဌဂျင်မြုံကင်ကသတိပေးခဲ့တာပါ။ကမ္ဘာ့ဘဏ်ရဲ့အကြီးအကဲဖြစ်စတင်တာဝန်ယူခဲ့တဲ့2012ခုနှစ်မှာတော့အချင်းပြတ်ခြားဆောင်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအကူအညီပေးနေတဲ့အစီအစဉ်တွေကိုဖျက်သိမ်းခဲ့တာကိုလည်းနမူနာအဖြစ်နဲ့တင်လင်းလာနေကနေပြည်တော်မှာသတင်းနောက်တွေကိုပြောဆိုသွားတာဖြစ်ပါတယ်။စီးပွားရေးလောက်ကရတဲ့အခြေအနေတွေနဲ့ပတ်သက်လို့ကမ္ဘာ့ဘဏ်ကနှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာမှာတော့ကမ္ဘာ့တဝန်ခံနိုင်ငံပေါင်း189နိုင်ငံနဲ့မြန်မာနိုင်ငံဟာအဆင့်182မှာရှိနေတော့မယ်လို့သတ်မှတ်ထားတာပါ။ခီးစဉ်အစတင်းငွေတွေနေမှာတော့ကျန်းမာရေးဆော့ရှော့မှုမရနိုင်တဲ့မြန်မာနိုင်ငံရဲ့ကြီးလက်ဒေသကခမန်းကြီးလူကြီး85ရာခိုင်နှုန်းနဲ့လက်စစ်မီးမရကြတဲ့လူကြီး80ရာခိုင်နှုန်းကျော်အတွက်လိုအပ်ချက်တွေဖြည့်ဆည်းရေးကူညီဖို့ကမ္ဘာ့ဘဏ်ကညင်ညာခဲ့ပါတယ်။ကမ္ဘာ့ဘဏ်ဥက္ကဋ္ဌရဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းမှာတော့မြန်မာဆွေရကြီးကသမရဦးသိန်းစိန်အတက်ခံခေါင်းဆောင်ဒေါ်ဝန်ဆန်းစုကြည်ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရှိမန်းနှုန်းနဲ့လည်းတွေ့ဆုံခဲ့သလိုနေပြည်တော်မှာကျင်းပတဲ့ဒုတိယအကြိမ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်မှုနှင်းနှောဖလှယ်ပွဲကိုလည်းတက်ရောက်ခဲ့ပါတယ်ခင်ဗျာ။